ရှိထွက်ပေါ်လာနေစဉ်2020ရွေးကောက်ပွဲရလဒ်တွေမှာအငင်းပွားစရာတွေရှိနေပြီးဥပဒေနဲ့မညီတာတွေရှိနေကြောင်းအထောက်အထားအခိုင်အလုံးမပြဘဲကြံ့ခိုင်ဖွံ့ဖြိုးရေးပါတီ USDP ဥက္ကဋ္ဌဦးတန်းထေကမနေ့အင်္ဂါနေ့ကပြောကြားခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ကပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲနဲ့ပတ်သက်လို့ပါတီရဲ့ Facebook ကနေအင်္ဂါနေ့ကထုတ်လွှင့်တဲ့ USDP ဥက္ကဋ္ဌဦးတန်းထေရဲ့ဗီဒီယိုမိန့်ခွန်းမှာရွေးကောက်ပွဲဖြစ်စဉ်မှာဥပဒေနဲ့မညီတဲ့အငင်းပွားပွဲရာလုပ်ရက်တွေကြောင့်တရားရင်လမ်းကြောင်းကနေရင်ဆိုင်ဖို့ရှိနေကြောင်းအခုလိုပြောကြားခဲ့ပါတယ်
။ခုနမဲပေးခြင်းလုပ်ငန်းစဉ်တွေပြီးဆုံးသွားတဲ့ဖြစ်စဉ်တစ်ခုလုံးဟာဥပဒေနဲ့အညီဖြစ်သလားမဖြစ်ဘူးလားဆိုတာကတော့အငင်းပွားပွဲရာညောင်များစွာရှိခဲ့တယ်။ရှိနေစေဆက်ပြီးတော့လည်းပဲအထောက်အထားတွေဖြစ်ပေါ်နေစေဖြစ်တော့ဒီခီးဟာမပြီးသေးနိုင်တဲ့အလားမဆုံးနိုင်သေးတဲ့ခီးရှိဖြစ်မယ်လို့ကျွန်တော်တင်ပြကြပါမယ်။ဒါကြောင့်မလို့ဥပဒေနဲ့အညီဖြစ်တဲ့ညတာတဲ့ဒီကောက်ပွဲအဖြေဖြစ်အောင်ကျွန်တော်တို့ကဥပဒေနဲ့အညီဆက်ပြီးတော့ကြိုးစားတော့မှာဖြစ်ပါတယ်
။တတိုင်းနီလုံးနောက်ဆုံးမဲစင်းရလက်တွေကိုမသိရသေးပေမဲ့လက်ရှိစီးရင်တွေအရပြည်သူ့လွှတ်တော်ကစုစုပေါင်း315နေရာမှာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD က240ရနေပြီးအမျိုးသားလွှတ်တော်မှာတော့စုစုပေါင်း161နေရာမှာ113နေရာကို NLD ကရရှိထားပါတယ်။မြို့နယ်ကိုမြို့နယ်အပါအဝင်နေရာအများအပြားရွေးကောက်ပွဲဖြတ်သိမ်းခံခဲ့ရတဲ့ရခိုင်ပြည်နယ်မှာကျင်းပခဲ့တဲ့အချို့မဲဆန္ဒနယ်မြေတွေမှာရခိုင်မျိုးသားပါတီ ANP ကိုယ်စားလှယ်တွေမဲအနိုင်ရခဲ့တဲ့အတွက်ပြည်နယ်လွှတ်တော်မှာ ANP ပါတီကအများစုနေရာမှာရှိနေမယ်လို့သုံးသပ်ချက်တွေရှိနေပါတယ်။အလားတူရှမ်းနယ်ကယားပြည်နယ်မှာလည်းတိုင်းသားပါတီကိုယ်စားလှယ်လောင်းတွေအများစုမဲအနိုင်ရရှိခဲ့ပါတယ်ရှင်။